မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခတွေ1800ကျော်ကိုအင်ဒိုနီးရှားနိုင်ငံမှာခိုလုံခွင့်ပေးထားကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကမနေ့ဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားလွှတ်တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတချို့မှာ9နှစ်ကြာရောက်ရှိနေကြတဲ့ရခိုင်ပြည်နယ်ကလာတဲ့မွတ်စလင်ဒုက္ခတွေကတော့ခွဲခြားဆက်ဆံခံရမှုတွေရင်ဆိုင်နေရပြီးသူတို့အနာဂတ်ပျောက်ဆုံးနေတယ်လို့ပြောပါတယ်။မန်အင်ဂျင်နိုင်ကဆက်ပြီးတင်ပြပါပါ။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြင့်သမ္မတဝီဒိုဒိုကအင်ဒိုနီးရှားလွှတ်တော်မှမိကွန်းပြောကြားရမှာရခိုင်ပြည်နယ်ပဋိပက္ခမှာအင်ဒိုနီးရှားအစိုးရကပါဝင်ကူညီဆောင်ရွက်ပေးနေတာရင်းနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားပါတယ်
။မြန်မာ့ဥတ္တမညာဆက်ကန်ကွန်ဖလစ်တီရာတင်စေမာလီကွန်ဘန်နန်ညာ
အဓိကအဖြစ်ရခိုင်ပြည်နယ်ပဋိပက္ခကိုဖြည့်ဆည်းရမှာဖွံ့ဖြိုးတိုးတက်ရေးအပါအဝင်လူ့ခွင့်ရေးတွေကိုလေးစားဖို့နဲ့လူမှုတိုင်းဝန်အားလုံးကိုကာကွယ်ပေးရေးဖရဲစီစဉ်နေတဲ့ဆောင်ရွက်ဖို့မြန်မာစွာကိုတိုက်တွန်းနေပါတယ်။ပြိပက္ခတွေကြောင့်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရှစ်ပြောင်းဒုက္ခတွေအရေအတွက်1806ဦးကိုအင်ဒိုနီးရှားနိုင်ငံမှာခေလုံခွင့်ပေးထားပါတယ်။နောက်ပြီးတော့ထပ်ပံ့ကူညီမှုတွေနဲ့စာတင်ကျောင်းတွေဆောက်လုပ်ဖို့ပံ့ပိုးပေးခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအပါအဝင်ဆူမာထရာ၊မေဒန်နဲ့အာချေးစတဲ့နေရာတွေမှာရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေကြတာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အင်ဂျင်ချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေဟာရွှေပြောင်းဒုက္ခသည်တွေဖြစ်လေတွေနဲ့ဘင်္ဂလားပင်လယ်အော်ကနေတဆင့်အဒမန်ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံအဲဒီကတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေဘက်ရောက်ရှိခဲ့ကြတာဖြစ်ပါတယ်ဆူလာဝေစီကျွန်းကို2013ခုနှစ်ကတည်းကရောက်ရှိပြီးကုလသမဂ္ဂ UNHCR ရဲ့ဒုက္ခသည်လက်မှတ်ရရှိထားတဲ့ကိုအောင်နိုင်ဝင်းကတော့သူတို့ဒုက္ခသည်တွေကိုအင်ဒိုနီးရှားအစိုးရဘက်ကကူညီထောက်ပံ့ပေးတာမျိုးမရှိခဲ့ဘူးလို့ပြောပါတယ်
။အင်ဒိုနီးရှားနိုင်ငံအစိုးရရဲ့ပူးပေါင်းပါဝင်မှုပြီးတော့ထောက်ပံ့မှုကလည်းများတာမျိုးသာဖြစ်လို့နော်အဲ့လိုမျိုးနိုင်ငံကြီးပါတဲ့စိတ်ဓာတ်တွေတော့မပါပါဘူး။ဒီကနေပြီးတော့1952ခုနှစ်ကုလသမဂ္ဂရဲ့ပြည်ညင်းစာချက်မှာအဲ့ဒီမှာရေးထိုးခြင်းမရှိတဲ့ဆွဲသူဘယ်နိုင်ငံသားမှသူရဲ့နိုင်ငံမှာနိုင်ငံသားဖြစ်မှာသမတ်ဆိုင်လည်းမရှိဘူးဒီသမတ်မှလည်းမဟုတ်ဘူးဆိုတာကကျွန်တော်တန်တန်ပြီးတော့တန်ဆိုတာဒီဖြည့်ချင်းစက်တာမှတော့ချုပ်ခန်းကိုထွက်လာနေတဲ့အဲ့ဒီနေရာကိုစကြည့်ပေါ့ပြပါရှိတဲ့လက်မှတ်တွေထိုးပေးရအဲ့လိုဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ကျွန်တော်တို့နေဖို့နေနေရတာနေပြီးတော့ UN ကလက်အောက်မှာပဲနေနေရတယ် UN လုံးချက်ပေါ်မှာတဲ့မူတည်ပြီးတော့လှူရှာတဲ့ဒီကောပေါ့
ဆူလာဝေစီကျွန်းမှာရခိုင်ပြည်နယ်ကရောက်လာတဲ့ဒုက္ခသည်မွတ်စလင်ရိုဟင်ဂျာအရေအတွက်235ယောက်ရှိပြီးသူတို့တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်သတင်းဌာနတွေကိုအခြေအနေတွေတင်ပြရင်းအင်ဒိုနီးရှားအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရတယ်လို့ကိုအောင်နိုင်ဝင်းကပြောပါတယ
်အဲဒီသတင်းယူတဲ့သတင်းဌာနနေပြီးတော့ကျွန်တော်သတင်းတွေပါသိတယ်ဆိုရင်ကျွန်တော်ဘယ်လိုလုပ်လို့ဆိုရင်လာဝါကကိုလွတ်ပြီးတော့ရဲကိုလွတ်ပြီးတော့အချုပ်ဆောင်မှာဆက်ထားတယ်ကျွန်တော်တို့ဒီမှာရောဟင်ဂျာမှာရှိတဲ့ဒီကလေးတွေကနေပြီးတော့အယောက်40ဆိုရှိတယ်။ပညာရေးဆုံးရှုံးတာတခုဒီမှာလူငယ်တွေရဲ့အနာဂတ်ဆုံးရှုံးမှုတွေအများကြီ
းအင်ဒိုနီးရှားအစိုးရကတော့ရခိုင်ပြည်နယ်ပဋိပက္ခဟာဒေတာရင်းအရေးဖြစ်လာနေတယ်လို့မြန်မာအစိုးရကိုတတိပေးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ April ကဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာအင်ဒိုနီးရှားသမ္မတဝီဒိုဒိုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တည်တံ့တွေ့ဆုံပြီးနှစ်နိုင်ငံရေးအပြင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိစ္စကိုပါဆွေးနွေးခဲ့တာပါ။ဒါပေမဲ့လည်းအင်ဒိုနီးရှားနိုင်ငံတွင်းမှာရှိနေတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာတော့အင်ဒိုနီးရှားအစိုးရကလင့်လျူပြုထားတယ်လို့မြင်ကြောင်းကိုအောင်နိုင်ဝင်းကပြောပါတယ
်။နိုင်ငံရေးပေါ်လို့ဒီရဲ့ပြောရတဲ့နေရာမှာပဲပြောတော့သူရဲ့တကယ်တကယ်သူပြောတဲ့ပြောဆိုင်တဲ့အနာတုံးလို့ဩဇာအနာတုံးလို့ရတဲ့နေရာမှာသူရဲ့နိုင်ငံမှာကျောင်းအတွက်ဒီမှာသူပြောဆိုတာလုပ်ပြီးတာအဲ့လိုမျိုးစာတကလက်ခံလို့ရတဲ့အဲ့လိုအနေဖြားလုံးဝလုံးဝကျွန်တော်တို့မှာမရှိကြလို့တွေ့တယ်မတွေ့ပါဘူးဖြည့်ဖြည့်ပြရလည်းမရှိသေးဘူ
းအင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်အရေးအတွက်အများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးအီရန်၊ Iraq ၊ Syria ၊ Somalia ၊ Myanmar ၊ Sri Lanka ၊ Pakistan ကလာတဲ့ဒုက္ခသည်တွေလေးခိုလုံနေကြပါရဲ့ရှင်